ဖန်စီခန်ရိုက်တာတင်းတော်နှစ်ဦးရဲ့လက်ကင်ဖုံးနေတဲ့မှာတွေ့ရတဲ့ပေးပို့စာတွေဟာလှုပ်ကြံပြီးတော့ထည့်သွင်းတာတွေဖြစ်နိုင်တယ်လို့တရားခဏ်တွေရဲ့ရှေ့နေကပြောပါတယ်။အင်္ဂါနေ့ကသူတို့ကို22ချိန်မြောက်ရုံးထုတ်ခဲ့တာဖြစ်ပြီးတော့သူတို့ရဲ့ဖုံးနေကအချက်လက်တွေနဲ့ပတ်သက်ပြီးတော့တေလူပြတက်တီရဲ့တင်သွင်းချက်တွေကို IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
မနေ့ကဒီဇင်ဘာလ၁၂ရက်နေ့မှာ writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံတော်လျှို့ချက်ဥပဒေချိုးဖောက်မှုအတွက်တံတရာရှိမှုနဲ့ဖမ်းခံခဲ့ကြရတာဖြစ်ပြီးသူတို့ရဲ့ဖုန်းတွေအသိမ်းခံခဲ့ပြီးတဲ့နောက်မှာအနည်းဆုံးဖုန်းတစ်လုံးနဲ့ကို WhatsApp နဲ့ message ဝင်လာတာဖြစ်တဲ့အတွက်ရဲဘက်ကနေတက်တဲ့အထောက်အထားဖြစ်တဲ့တင်သွင်းတဲ့ message ဟာလောက်ကျန်တင်သွင်းထားတာဖြစ်နိုင်တယ်လို့သူတို့ရဲ့ရှေ့နေသူကမေလ29ရက်နေ့ကပြောပါတယ်တေလူပြတက်တဲ့ရဲမှုအောင်ကျော်ဆန်းကသူနဲ့တခြားရဲတယောက်တို့ဟာတင်းစီရမိတဲ့ writers သတင်းတောင်နှစ်ဦးရဲ့ဖုန်းတွေကိုစစ်ဆေးခဲ့ကြောင်းနဲ့ WhatsApp နဲ့စာပေးယူလုပ်တာကိုသူတို့မသိခဲ့ဘူးလို့ရုံးတော်မှာထပ်ဆိုခဲ့ပါတယ်။ဒါအပြင်ဒီဇင်ဘာလ14ရက်နေ့မှာစုံစမ်းမှုတွေစီကိုဒီဖုန်းတွေသူတို့ပို့မပေးခင်ကဂျားမှာဘသူသုံးခဲ့တယ်ဆိုတာလည်းမသိပါဘူးလို့ထပ်ဆိုခဲ့တာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့ရှေ့နေနောက်တဦးဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီဇင်ဘာလ12ရက်ည 9:30 မိနစ်လောက်မှာအဖမ်းခံခဲ့ရတဲ့ကိုဝါလုံးရဲ့ဖုန်းကိုရဲတွေကတိမ်သွားပြီးခဏအကြာ10:00လောက်မှာပြည်ရင်းက Writers သတင်းဌာနအကြီးအကဲရဲ့အမေကို OK လို့ပြန်ဖြေထားတဲ့ message WhatsApp နဲ့ပို့တာဖြစ်ကြောင်းပြောပါတယ် Writers သတင်းတောင်နှုတ်ရဲ့ရှေ့နေနောက်တူဦးဖြစ်တဲ့ဦးခင်မောင်စောကတော့ဖုန်းထဲမှာတွေ့ရတယ်ဆိုတဲ့ပေးပို့စာတွေဟာတခုခုလောက်ကြံပြီးထည့်သွင်းထားတာဖြစ်နိုင်တယ်လို့အင်္ဂါနေ့တရခွင်ကနေအထွတ်မှာသတင်းတောက်တွေကိုပြောခဲ့ပါတ
ယ် It means that if all those messages that they said be extracted from the phone may not be genuine or maybe
ဖုန်းထဲမှာတွေ့ရတယ်လို့ပြောတဲ့ဒီပေးပို့စာအချက်လက်တွေအားလုံးဟာငကိုအစ်စ်မှန်တွေမဖြစ်နိုင်တယ်လို့ရှင်းရင်းဆွဲအချက်လက်တွေလည်းမဖြစ်နိုင်ဘူးလို့ပြောသွားတာပါဒီအမှုအတွက်အစိုးရရှင်းနေဖြစ်နေဥဆောင်သူဦးကျော်မင်းအောင်ကတော့မှတ်ချက်ပေးဖြေကြားဖို့အတွက်ညှင်းဆိုပါတယ်တချို့အချက်လက်တွေဟာ Facebook Messenger App ကနေရတာဖြစ်ကြောင်းနဲ့ဆိုလိုတာကဒီအချက်လက်တွေကိုဘယ်သူမှစိုးပို့လို့ရတယ်ဆိုတာသိတာနေတယ်လို့အဖမ်းခံနေရတဲ့သတင်းတောင်နှစ်ဦးကိုယ်တိုင်ဒီအချက်လက်တွေကိုကြည့်မိသလားမကြည့်မိဘူးလားဆိုတာတော့တည်ရခြားခြားမသေးခွဲပါဘူးလို့တရားခဏ်တွေရဲ့အရှင်းတွေကပြောပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအဖမ်းမခံရခင်အချိန်ကမတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာမွတ်စလင်ဆယ်ဦးအသက်ခံရတဲ့ကိစ္စအတွက်တရင်ရယူဖို့စုံစမ်းနေကြတာဖြစ်ပါလေကိုကျော်စိုးဦးကတော့အင်္ဂါနေ့တရားရုံးစစ်ဆေးမှုမှာသူတို့ရဲ့ဖုန်းတွေတဲကသူတို့ကိုယ်တိုင်တောင်မသိတဲ့အချက်လက်တွေကိုမေးခဲ့တာဖြစ်ပြီးဒါဟာသူတို့တွေမကကြံတရင်သမားတွေကိုပါချင်းချောက်တဲ့သဘောလိုယူဆကြောင်းတရားခွင်ကနေထွက်လာချိန်မှာပြောပါတယ်
ကိုကြာသားကလေးဒီကျွန်တော်တို့ခုနေ့မှာကျွန်တော်တို့ကိုယ်တိုင်မသိတဲ့အချက်အလက်တွေကိုပဲသူတို့ကထွက်ဆိုတော့တာတွေ့ရပါတယ်ဟိုတနည်းအားဖြင့်ကျွန်တော်တို့ကဒီချိုးကုံမာနဲ့မင်းမြောင်လို့နေသွားပါပဲပြီးတော့ဟိုသတိမညာသမားတွေကိုလည်းဒီလိုသတိမျိုးကိုလိုက်တယ်ဆိုရင်မင်းတို့အနေနဲ့ဒါဟာချိုးအဲ့ပါရန်ဆိုတဲ့ချင်းချောက်တဲ့အသွင်တင်မှာပဲသူတို့ထွက်ဆိုသွားတာက
သူတို့မှုနဲ့ပတ်သက်ပြီးအင်ကန်နဲ့တရားခွင်မှာ IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးတဲ့အနေအထားဟာအဓိပ္ပာယ်မရှိဘဲသူတို့ကိုထောင်ချခြင်းနဲ့သဘောတသက်ဖြစ်ကြောင်းတွေ့ရတယ်လို့ကိုဝါလုံးကပြောပါတယ်
ID ပညာရှင်နဲ့ထပ်ပြီးတော့ကျွန်တော်ဒီစစ်ဆေးတဲ့နေသားမှာဟိုဓာတ်တွေကိုပြုတ်ဝှက်ချက်ချိုးပေါက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအသေးပဲမရှိဘူးအလုပ်တွေပဲရှိပါတယ်ပြည်ရင်ဒီ Facebook Messenger တို့ဘာလို့ဆိုရလဲပဲဟိုဘယ်ကနေပဲဘယ်လိုပဲပို့ဖို့ဘာလို့ဆွဲကြမလို့ဝင်နေရလာတဲ့အချက်လက်တွေဆိုတော့ဓာတ်တွေကိုပြုတ်ဝှက်ချက်ချိုးပေါက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအသေးပဲမရှိဘူးကျွန်တော်တို့ထောင်ထဲကိုမရောက်ရအောင်လှုပ်ရှင်နေဆိုတော့ဒီရွေးချယ်မျိုးနဲ့ဒီနေ့တရားရုံးမှာလည်းငြင်းတက်လာထွက်နေလို့ပဲကျွန်တော်ပြောချင်ပါတယ်
အင်္ဂါနေ့တရားရုံးစစ်ဆေးမှုကိုဒိမန်နိုင်ငံ EU ဥရောပသမဂ္ဂနဲ့တချို့နိုင်ငံတွေရဲ့တန်တမန်တွေလည်းတက်ရောက်လေ့လာခဲ့ကြပါတယ်။သူတို့နှစ်ဦးရဲ့အမှုအတွက်နောက်ယုံချင်းကတော့ဇွန်လ၄ရက်လာမယ့်တနင်္လာနေ့ဖြစ်ပါတယ်။